နေပြည်တော်မှာနိုဝင်ဘာလ20ရက်နေ့21ရက်တို့မှာကျင်းပမယ်အာရှဥရောပစီဝေးပွဲကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်မယ်ဆိုတာကိုတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ကြေညာပါတယ်။နိုင်ငံတော်အထက်မြင့်မားပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ခီးစဉ်မှာတော့နိုင်ငံခြားရေးဝန်ကြီးကနိုင်ငံတကာနဲ့ဒေသတွင်းအခြေအနေတွေအာရှဥရောပပူးပေါင်းဆောင်ရွက်ရေးပဋိပက္ခဒေသတွေမှာတရုတ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဆွေးနွေးမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ဆောင်ကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကနေပြည်တော်မှာအစည်းအဝေးမတက်ခင်နိုဝင်ဘာလ18နဲ့19ရက်နေ့တို့မှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့မှာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါတယ်။ဒီခီးစဉ်အတွင်းရခိုင်ပြည်နယ်ပြည်ပခန့်တွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့မွတ်စလင်6သိန်းကျော်အရေးလဲပါမယ်လို့တရုတ်အခြေစိုက်မြမရေချွန့်ကျင်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ်
။တရုတ်ကဒီပိုလမကအဲဗမာပြည်လည်းဖြတ်မယ်ဘင်္ဂလားဒေ့ရှ်လည်းဖြတ်မယ်လေ။ဒီပိုလမအောင်မြင်ရေးကသူတို့ကသိအရေးကြီးတာ哦။ဒါကြောင့်မလို့ဒီဥစ္စာအောင်မြင်ရေးဟာဥမာအဖြစ်ဗမာပြည်ရဲ့ဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယရဲ့သူတို့ဆက်မဲ့ကော်ရီဒါကြီးအောင်မြင်မှုအတွက်ကသူတို့သိအရေးကြီးတယ်။အထူးသဖြင့်အိန္ဒိယကျင်းနိုင်ငံတွေမှာဒီ hot spot တွေဟာဟိုရပ်ကိုရရမယ်လေအေးကိုအေးချမ်းသွားမယ်ဒါကြောင့်မလို့ခမရခုနားထောင်ကြည့်ဒီငိမ့်ညာရေးကိစ္စလည်းတရုတ်ကတော်တော်ကိုထဲထဲဝင်ပါနေတယ်ဒီရခိုင်အရေးလည်းတရုတ်ကဝင်ပါနေတာပဲအဲမုတ်ချပဲသူဝင်ပါပါလိမ့်မယ
်ပြိပခဖြစ်ရရခိုင်ပြည်နယ်တွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကဒုနဲ့ဒဲနဲ့ရှိနေပြီးဒီအချက်ကြောင့်ပဲရခိုင်ဒေသတည်ငြိမ်ရေးအေးချမ်းရေးကိုတရုတ်ဘက်ကထဲထဲဝင်ပါရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့လဲရခိုင်မျိုးသားပါတီရဲ့အကြီးအကဲဒေါက်တာအေးမောင်ကဆိုပါတယ
်။ Belt and Road Initiative ဆိုတာကိုဒီဘက်ကကမ္ဘာတစ်ခုလုံးကိုဖြန့်တက်ပြီးလုပ်လာတဲ့အခါမှာကြောက်စုရင်းနှီးစခန်းတွေအထူးအခရာကျလာတယ်။အဲဒီအခါမှာတရုတ်ရဲ့နော်ဒါအိန္ဒိယသမုဒ္ဒရာတည်ငြိမ်မှုဆိုတဲ့ကဏ္ဍဟာအရေးကြီးတဲ့အခါမှာရခိုင်ပြည်နယ်ရဲ့မြောက်ပိုင်းအနောက်ပိုင်းပေါ့နော်ဒါအဲ Northern Parts မှာရှိတဲ့မောင်တိုးကူးတီောင်နေသားမှာမတည်ငြိမ်မှုတည်နော်အိန္ဒိယသမုဒ္ဒရာနဲ့တရုတ်ရဲ့စီးပွားရေးနော်ဒါဟို Belt and Road နော်သူရဲ့ initiative လုပ်တဲ့ကဏ္ဍမှာသွားပြီးတော့ဒုက္ခပေးနိုင်တယ်ဆိုတော့တရုတ်ဆက်ကတော်တော်လေးသိပါတယ
်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ရိုဟင်ဂျာ6သိန်းကျော်ကိစ္စဟာလူသားဆိုင်ရာကပ်ဘေးကြီးအဖြစ်ကုလသမဂ္ဂကပြောဆိုထားပြီးရိုဟင်ဂျာအရေးကိုကုလသမဂ္ဂလူချွေးကောင်စီမှဆွေးနွေးမှုတွေမှာတော့တရုတ်ဘက်ကမြန်မာအစိုးရဘက်ကအပြတ်ရပ်တည်နေတာဖြစ်ပါတယ်အခုရခိုင်ပြည်နယ်တွင်းကမွတ်စလင်6သိန်းကျော်ထွက်ပြေးရတဲ့ကိစ္စမှာတရုတ်ဘက်ကဝင်ရောက်ဆောင်ရွက်တဲ့နေရာမှာလဲလူ့အခွင့်အရေးနဲ့ပတ်သက်ပြီးပြောဆိုမယ်လို့မယူဆတဲ့အကြောင်းဒေါက်တာလှကျော်စောကအခုလိုပြောပါတယ
်အခုဗမာပြည်ကို तू ကဗမာပြည်ပဲဖြစ်ဖြစ်ဘင်္ဂလားဒေ့ရှ်ကိုပဲဖြစ်ဖြစ်ဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးသူကူညီမှာဟာလူသားချင်းစာနာထောက်ထားတဲ့သဘောနဲ့ပဲကူညီမှာဒီလူအခွင့်အရေးတွေပါတယ်ဘာမှသိပြောမှာမဟုတ်ဘူ
းရိုဟင်ဂျာ6သိန်းကျော်ထွက်ပြေးရတဲ့ကိစ္စဟာမြန်မာလူ့ကြုံရေးတပ်ဖွဲ့တွေဘက်ကအင်အားအလုံးအကျုံတုံးခဲ့တာကြောင့်လို့ဆွဆွဲထားပြီးမြန်မာစစ်တပ်အကြီးအကဲတွေကိုအရေးယူတန်းခတ်ထားတဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဖက်ဒရီကာမိုဟီရီနီလည်းဒီပြည်တော်မှာချင်းပါမယ်အာရှဥရောပညီလာခံကိုတက်ရောက်ဖို့ရှိနေပြီးဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်ကိုအရင်ဝင်ရောက်မှာဖြစ်ပါတယ်။ခီးစဉ်တွင်ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပြီးဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံမှာပါ။ဘင်္ဂလားဒေ့ရှ်မြန်မာခီးစဉ်အတွက်မှာရခိုင်မြောက်ပိုင်းဒေသအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ဥရောပကော်မရှင်ကကြေညာထားပါတယ်ရှင်။